စစ်ကောင်စီတပ်နဲ့ TNLA အကြားရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချူမြို့တို့မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ TNLA ကနမ်ဆန်မြို့အပါဝင်သူတို့သိမ်းယူထားတဲ့မြို့၁၂မြို့မှာတရားသူကြီးတွေခန့်အပ်ပြီးတော့အုပ်ချုပ်ရေးလုပ်ငန်းတွေအကောင့်ထဲဖုံးနေချိန်မှာဒီလေကြောင်းတက်ခတ်မှုဖြစ်ခဲ့တာပါဒီတက်ခတ်မှုဟာဒီလ၁၂ရက်နေ့ညသကောင်ချိန်မှာဖြစ်ပွားခဲ့တာဖြစ်ကြောင်းတန်အမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတူကပြောပါတယ်
အာကျွန်တော်တို့တရားတလို့ဆိုရင်ဟောတယ်မင်းညာ17နိုင်ကျွန်း17နိုင်ဝင်းကျင်မှာလေရင်က3ချိန်မှာပွားတယ်။ဗာပြင်းမှာအဲ့ဒီပုံချေတိုက်ခိုက်မှုတွေလုပ်ခဲ့တယ်။တော်တော်များများကအော်ဒီဌာနဆိုင်ရာတွေမှာပုံပြင်းမှာထိခိုက်မှုတွေရှိရလို့တော့ပြောကြတော့ဘောနော်မျိုးတွေမှာပဲရှိကြတယ်။အဲ့ဒီကမှဆိုရင်တော့အာဒီဒေတာခံတယောက်တည်ဆုံးတယ်တယောက်တန်ရာရတယ်။ကျွန်တော်တို့လည်းအဲ့လောက်ပဲတရားတည်တယ်ကျန်တဲ့အသေးစိတ်ကြတော့ဆက်လို့မရအောင်ဖြစ်နေ။
မြန်မာနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစလက်နက်ကင်ပြိပခါတွေကြီးထွားလာရကအရသာအများပြသည်ဆုံးရတဲ့အပေါ်မနေ့တုန်းကကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတဲ့နောက်မှာပဲနောက်ထပ်သတင်းမှုသတင်းတွေထွက်ပေါ်လာတာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအရသာတွေတည်ကျင်နေတဲ့ဖြစ်ရပ်တွေဟာစိုးရင်စရာအဆင့်ထိရောက်နေပြီလို့လည်းကုလသမဂ္ဂအတွင်းဘူးချုပ်ယုံကသတိပေးထားပါတယ်နမ်ဆန်မြို့ကတရနယ်လီက2023ခုနှစ်ဒီဇင်ဘာလလယ်မှာတည်ယူခဲ့ပြီးနောက်ပိုင်းမှာဖုန်းအင်တာနက်လျှက်စင်မီနဲ့လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေကြတာပါလက်ရှိမှာနမ်ဆန်မြို့နယ်ဆက်သွယ်ရတဲ့အခက်အခဲကိုတခြားဒေသကိုရောက်ရှိနေတဲ့နမ်ဆန်မြို့ခံတဦးကအခုလိုပြောပါတယ
်ဒီကောမှာကတော့ပုဂ္ဂလိကအနေနဲ့တို့ကဒီဥစားလေးစတားလင်းနဲ့ဝန်ဆောင်တခုအဲ့ဒါခုတော့ပြုတ်ဆောင်ထားတာရှိတယ်အဲ့ဒါပုဂ္ဂလိကပေါ့အဲ့ဒီမှာတိုင်းမှာအဆုံးမပြောလို့မရပါဒီလိုပါလို့ပါလို့ပဲကျွန်တော်ဆာနေတဲ့ဒီဆက်တွေပြေချတာပေါ့ဒါပေမဲ့တခုချင်းဖြစ်တာကျွန်တော်အိမ်ကစာပြုတ်လာတာမရှိဘူးကျွန်တော်ကပြောလို့များသူတို့ပြောလာမှကျွန်တော်ကသူတို့နဲ့ဟိုစာလေးကွန်တက်ရတာ
။ဒီနယ်ရဲ့ထုတ်ပြန်ချက်မှာတော့12ရက်နေ့ည17နာရီခွဲကနေ12နာရီအတွင်းလေရင်နဲ့3ချိန်ဘုံ6လုံးကျဲချခဲ့ကြောင်းမြို့လေရဲ့ EBC ရုံးဝင်းမှာကြာရောက်ပြီးတော့ရတားတဦးတည်ဆုံးပြီးတဦးတန်ရာရကြောင်းနဲ့ EBC ရုံးက Transformer ထိခိုက်ပျက်စီးခဲ့တယ်လို့မြို့မကိုင်းကြောင်းနဲ့လူနေအိမ်5လုံးထိခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသအတွင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့အမျိုးသား2ဦးတည်ဆုံးပြီးတော့အမျိုးသမီး2ဦးထိခိုက်ဒဏ်ရာရကြောင်းနဲ့တက်စစ်ရုံးပြန်ကြားရေးရုံးနဲ့တရားရုံးတွေမှာအဓိကထိခိုက်ခဲ့ကြောင်းရေးသားထားပါတယ်။မနေ့ကလေကြောင်းတက်ခတ်မှုအပါအဝင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနောက်ဆုံးချိန်နေတဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။လောလောဆယ်မှာ DNL အဖွဲ့ကနမ်ဆန်မန်တုံနမ်ခမ်းကုခိုင်နမ်ဒူမိုင်းငော့မိုင်းလုံကြောင်မဲနောင်ချူမိုးကိုမိုးမိတ်နဲ့တီဘောမြို့နယ်တွေကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလ9ရက်နဲ့6ရက်နေ့က DNL ထင်းချုပ်ထားတဲ့ကုတ်ခိုင်မြို့ကိုစစ်ကောင်စီကလေကြောင်းက2ရက်ဆက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီးတော့လူ10ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့လူနေအိမ်နဲ့မြို့မဈေးကဆိုင်ခန်းအများအပြားလဲမိလောင်ပျက်စီးခဲ့ပါတယ်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ခေါ်ကိုကန့်တပ်ဖွဲ့ထင်းချုပ်ရာလောက်ကိုင်းနဲ့တိန်ဒီမြို့တွေမှာလဲဒီလပိုင်းတွေအတွင်းမှာစစ်ကောင်စီကလေကြောင်းက9ချိန်တိုက်ခိုက်ခဲ့ရမှာအရက်သား15ဦးသေဆုံးပြီးတော့စာတင်ကြောင်းဖျားကြောင်းစီးရုံတွေပျက်စီးခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်တအန် DNLA ကိုကန့် MNDA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတိုက်ခိုက်တာတွေရပ်ဆိုင်းစေဖို့အတွက်တရုတ်နဲ့အင်ဒီဂျင်းနိုင်ငံတွေကဝိုင်းဝန်းတားဆီးပေးဖို့တောင်းဆိုထားပါတယ်ဒီတောင်းဆိုချက်ဟာတရုတ်နိုင်ငံကြီးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်နေပြည်တော်ကိုမလာရောက်မီဒီလ6ရက်နေ့ကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ